ကာဇာဒေသကဒီပါလက်စတိုင်းပြည်သူတွေအရေးကိုတောင်းဆိုတဲ့ဆန္ဒပြပွဲတွေအမေရိကန်တဝက်တက္ကသိုလ်ကြီးတွေမှာကျဲပြန့်လာနေပြီးတော့တချို့တက္ကသိုလ်တွေမှာဖမ်းဆီးမှုတွေရှိနေပါတယ်။ Southern California တက္ကသိုလ်ရဲ့ဒီ Los Angeles မြို့ကျောင်းဝင်းထဲမှာကျူးကျော်မှုနဲ့63ယောက်ကိုဖမ်းဆီးခဲ့တယ်လို့ LA ရဲဌာနက ACE လူမှုကွန်ရက်ပေါ်မှာရေးသားပါတယ်။လူစုခွဲဖို့တတိပေးခဲ့ပြီးတဲ့နောက်ညနေပိုင်းရောက်မှဖမ်းဆီးခဲ့တာဖြစ်ပြီးဒီကနေ့ကြာသပတေးနေ့အထိလဲကျောင်းဝင်းထဲမှာရဲတွေရှိနေမယ်လို့ပြောပါတယ်။ဆန္ဒပြပွဲတွေကနေဖျက်ဆီးတာတွေထိတ်တိုက်တွေးမှုတွေဖြစ်လာတယ်လို့ဆိုပြီးကျောင်းအနာပိုင်းတွေကပင်မကျောင်းပရဝံကိုပထူးနေညနေပိုင်းကဆလို့ပိတ်ထားပါတယ်။ကျောင်းသားတွေဆရာတွေနဲ့ကျောင်းထဲကကိစ္စရှိသူတွေအနေနဲ့အထောက်အထားပြပြီးဝင်ရောက်နိုင်မှာဖြစ်တယ်လို့အသိပေးထားပါတယ်။တခါအော့စတင်မျိုးကတက်ဆက်စ်တက်ကတူမှလည်းပုံထုနေတော့ကကျောင်းသားတွေကျောင်းဝန်းနဲ့ချီတက်မသွားနိုင်အောင်လို့ဒေသန္တရရဲတပ်ဖွဲ့နဲ့ပြည်နယ်ရဲတပ်ဖွဲ့ဝင်တွေကတန်းစီရက်ပြီးတော့တောင်းတားဆီးခဲ့ကြပါတယ်အဲ့ဒီကနေဒီဆန္ဒပြသူတွေနဲ့ရဲတွေထိတ်တိုက်တွေ့ခဲ့ပြီးတချို့ဖမ်းဆီးခံရပါတယ်34ယောက်ဖမ်းဆီးခံရတယ်လို့ Texas ပြည်နယ်အများပြည်သူဘေးကင်းလုံခြုံရေးဆိုင်ရာဌာနက X လူမှုကွန်ရက်ပေါ်မှာရေးသားပါတယ်အခုလိုမျိုး American တဝန်တက္ကသိုလ်တွေမှာဆန္ဒပြမှုတွေကျဲပြန့်နေတာမှာထိတ်တန့်တက္ကသိုလ်ကြီးတွေဖြစ်တဲ့ Harvard Brown နဲ့ MIT နည်းပညာတက္ကသိုလ်တွေမှာလည်းဆန္ဒပြသူတွေဟာဒီကျောင်းဝင်းထဲမှာစခန်းချဆန္ဒပြနေကြပါတယ်ဟမတ်ဆက်သွေးကြွားရဲ့အပေါ်ဒီအစ္စရေးစစ်တပ်ဆစ်ဆင်မှုကြောင့်ဂါဇာဒေသမှာပါလက်စတိုင်းအရက်သားတွေတိုက်ဆုံမှုများလာတဲ့အပေါ်မကျေနပ်တဲ့အတွက်နယူးယောက်မြို့ကကိုလံဘီယာတက္ကသိုလ်မှာကျောင်းသားတွေပြီးခဲ့တဲ့သတင်းပတ်ဆန္ဒပြပွဲကိုရဲတွေဝင်ရောက်လူစုခွဲရာကနေအခုလိုမျိုးဆန္ဒပြပွဲတွေဟာနိုင်ငံအနှံ့ပိုးပြီးတော့ကျယ်ပြန့်လာခဲ့တာပါပါလက်စတိုင်းလူလားသူတွေရဲ့ဆန္ဒပြပွဲတွေဟာဂျူးစားကျင်မှုလို့ဖြစ်ပြီးတော့သူတို့ကိုချိန်ချောက်ရရောက်နေတယ်လို့လည်းဂျူးကျောင်းသားတွေကပြောပြီးတော့ဒီရဲခေါ်ခဲ့တာပါတဲထိုးဆန္ဒပြနေကြတဲ့ကိုလံဘီယာတက္ကသိုလ်ကျောင်းသားတွေဘက်ကယာယီတဲတော်တော်များများဖျားရှားပေးဖို့သဘောတူခဲ့ကြပါပဲဆန္ဒပြပွဲတွေတော့ဆက်ရှိနေမှာဖြစ်တယ်လို့တက္ကသိုလ်အာဏာပိုင်တွေကပြောပါတယ်ရှင်